မောင်စုံပါတီကိုပြန်ကြည့်ကြပါစို့ခင်ဗျာဥပဒေမှဆွေးထိန်မိမခံရခင်ပါတီစည်းရုံးရေးအခြေအနေအခုပြန်ပြီးထွက်လာတဲ့အခါမှာပါတီစည်းရုံးရေးအခြေအနေဘယ်လိုကွာဟမှုတွေ့ရပါလဲခင်ဗျာ
လူပိုင်းဆိုင်ရာအနေနဲ့ဆိုရင်တော့လူနိုင်ငံနိုင်ငံတွေကတော့တော်တော်ကျလာတာပေါ့ဗျာဟောဆိုတော့ပါတီရဲ့ဒီစည်းရုံးနိုင်မှုအင်အားတွေကဒီကျွန်တော်တို့ကိုကျွန်တော်ထောင်ကြခင်ရတဲ့ဆိုင်တော့အများကြီးဆုတ်ယူသွားတဲ့သဘောရှိတာပေါ့လေစီယုံရိုလေးလေးပတ်အောင်ကျွန်တော်ပုံမှန်လေးပတ်နေတဲ့အနေထားရောက်အောင်တော်ရုံးကံပြီးလှုပ်ရှားနေတဲ့အပိုင်းတွေရှိပါတယ်ဒါလည်းပဲဒီရုံးဒီပိတ်ခံထားတဲ့အခါကျတော့ကရုံးကိုအမီပြုပြီးတော့ကျွန်တော်တို့ဒီနိုင်ငံရေးပါတီဆိုတော့စီယုံရီတို့ဆောင်ရွက်ရတာဖြစ်ပါတယ်အဲ့ဒီခါမှာရုံးကိုပိတ်ခံထားတဲ့အပြင်ဒီပါတီအရင်းဆိုင်ရာဒီစားတွေအချို့တွေပေါ်မှာလည်းပဲဟိုဒီသားဆိုင်ရာအကန့်တ်မှုတွေတို့တော့များတွေ့နေရတဲ့အခါမှာလုံမှုကင်မှုတွေကအရင်တော့ကြေကြေပြန့်ပြန့်နဲ့နည်းနည်းဆိုင်ဆိုင်ဟိုမသွားနိုင်တဲ့အပိုင်းတို့ပြောရမယ်ဆိုလို့ရှိရင်တော့အဲ့လိုယူပိုင်းဆိုင်ရာမှာတော့အဲ့လိုနေထားတွေရှိပါတယ်ဒါတော့လည်းပဲဒီပီလူလူတဲ့မှာမိသားဒီမိုစီဖွဲ့ချုပ်အပေါ်မှာရှိနေတဲ့မျိုးလင့်ချက်ဒီနောက်ပြီးတော့ဒီမိုကရေစီနဲ့ပတ်သက်တဲ့ကိစ္စတွေမှာတည်ဆောက်နိုင်မယ်ဆိုတဲ့ကိစ္စတွေအပေါ်မှာတော့ဟိုတိတ်ပြီးတော့ဟိုထိပါသွားတဲ့အနေထားမှာတော့မရှိနိုင်သေးပါဘူးခင်ဗျာဒါလည်းနိုင်ငံရေးဆိုတာပြည်သူလူထုရှိဖို့တွားရတဲ့ကိစ္စကိုပြည်သူလူထုကြားထဲကိုရောက်အောင်တွားရမယ့်ရန်တရားကိုဖြတ်တောက်ခံရတဲ့အခါမှာဒီနိုင်ငံရေးလိုရတဲ့အခါမှာလက်တွေ့မှာတော့အခက်အခဲရှိမယ်ရှိပင်ရှိတော့လည်းပဲအဓိကကျတာတော့စိတ်ဓာတ်ပါပဲလေပြည်သူတွေထဲမှာနိုင်ငံရေးမျှော်လင့်ချက်ကျန်ရှိနေစေဖြစ်တယ်ဆိုတာကိုတော့ထင်ရှားပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့စိတ်ဓာတ်ဆိုတာနဲ့ပတ်သက်ပြီးတော့ဥက္ကမောင်ဆွေကပါတီစီရင်ရေးလှုပ်ရှားမှုအခြေအနေကောင်းနေတဲ့အချိန်မှာထောင်ထဲကိုရောက်သွားတယ်။ပြန်ထွက်လာပြီးတော့အခုလိုတွေးလိုက်ရတဲ့အခါကျတော့စိတ်မပြတ်မိဘူးခင်ဗျာ။အထူးသဖြင့်ပါတီတွင်းမှာကိုနှိုက်ကကျွန်တော်တို့ကြားနေရတဲ့လူငယ်တချို့ကမကျေနပ်လို့နှုတ်ခွန်းမဲ့ဘာညာလုပ်တဲ့အပိုင်းတွေလည်းကြားရတယ်ဆိုတော့ဒီဟာတွေအလုံးဟာဥက္ကမောင်ဆွေအတွက်စိတ်ပြတ်စရာလို့မယူဆမိဘူးခင်ဗျာတို့လာတော့
။ဒါတော့ဗျာလူငယ်တွေထွက်တဲ့ကိစ္စနဲ့ပတ်သက်လို့ကတော့ဟိုတာမန်ကြည့်မယ်ဆိုရင်တော့ဒီကိစ္စဟာပါတီကိုထိခိုက်နိုင်တယ်လို့ကျွန်တော်တို့ဒီဘူးကမြင်မယ်ဆိုရင်မြင်နိုင်တာပေါ့ဗျာဒါပေမဲ့အတွင်းကိုနည်းနည်းရှိုင်းရှိုင်းဟိုထိတိနိုင်တဲ့အဲပုံကိုယ်ကြီးနိုင်ငံကြီးအလားအလာတွေကိုတွက်ဆနိုင်တဲ့ပုံကိုယ်ကြီးအပူကတော့ဒါပါတီတွင်းကိစ္စမျှတာဖြစ်တယ်ပါတီရဲ့တွားနေတဲ့နိုင်ငံကြီးကိစ္စတွေကိုထိခိုက်သွားအောင်ကျိုးပဲ့ပျက်စီးသွားအောင်ကြီးမွားသွားအောင်နိုင်ငံကြီးရန်နေရာကိုမလဲပတ်နိုင်အောင်ရိုက်ချုပ်လိုက်တဲ့အဖြစ်ဒီရောက်မသွားဘူးဆိုတာကိုတော့လက်ခံထားတာဖြစ်ပါတယ
်အဲ့တော့ဥက္ကမောင်ဆွေနောက်ဆုံးပါတီမှာဘိုးအလုံးဥဆောင်ကော်မတီဝင်တူဦးနဲ့လှုပ်ရှားခဲ့ရတဲ့အချိန်တုန်းကပေါ့လေပါတီဟာရွေးကောက်ပွဲနိုင်ပြီးခါစားထင်ပါတယ်ဟုတ်ပါလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာ
ဆိုတော့ရွေးကောက်ပွဲနိုင်ပြီးခါစားလည်းဖြစ်တယ်လူထုထောက်ခံမှုလည်းမျက်မြင်တွေ့နေရတဲ့အချိန်မျက်ဝါးထင်ထင်တွေ့နေရတဲ့အချိန်ဖြစ်တယ်နောက်တစုံတစ်ခုလုံနိုင်မလားဆိုပြီးတော့ကဘာကလည်းညှို့မှန်းနေတဲ့အချိန်အဲ့ဒီအချိန်မှာဝင်သွားခဲ့တာဖြစ်ပါတယ်အခုပြန်ထွက်လာတဲ့အခါမှာကျတော့ပါတီဟာအခု2010ရွေးကောက်ပွဲနဲ့ရင်ဆိုင်လာမယ့်အခြေအနေမှာပေါ့လေစိန်ခေါ်မှုတွေအများကြီးနဲ့ဘယ်လန်းလိုက်ရမလဲဆိုတာတော့ဝေခွဲပဲမရနိုင်သေးဘူးတနည်းအားဖြင့်ပြန်ပြတ်ပြတ်သားသားဖော်ထုတ်မကျညာနိုင်သေးတဲ့အချိန်လို့လူတချို့ကယူဆနေရပါတယ်ဒီအခြေအနေကတော့စိပြက်စရာလို့မမြင်ဘူးလားခင်ဗျာ
နိုင်ငံကြီးဆိုတာကဘုရားစိန်ခေါ်ခြင်းကိုရင်ဆိုင်ရတဲ့လူလူဆိုင်ရာအတတ်ပညာတရားပါပဲဗျာအဲ့တော့ဒီစိပြက်စရာတွေကနေရာတိုင်းခဏတိုင်းမှာရှိကောင်းရှိနိုင်ပါတယ်နိုင်ငံရေးမှာလည်းစိတ်ပြည့်ခြင်းတဲ့လူတွေအားကျော့ခြင်းတဲ့လူတွေဒါကျွန်တော်လက်မြောက်ပြီးတော့ကအရှုံးပေးသွားခြင်းတဲ့လူတွေကတော့ရှိသမျှပါပဲဒါပေမဲ့လို့ဒီကိစ္စဟာစိတ်ပြည့်အားငယ်ပြီးလက်လျှော့ရမယ့်ကိစ္စလည်းမဟုတ်ပါဘူးကျွန်တော်တို့တွေကပြည်သူမြန်မာနိုင်ငံပြည်သူတရားလုံးကိုဒီမိုကရေစီလူပောင်တွေကိုကြောက်အောင်ခေါ်ဆောင်မယ်ဆိုတဲ့ယုံကြည်ချက်ပေါ်မှာရက်ထားတဲ့လူတွေဖြစ်တဲ့ကြောင့်မလို့ကျွန်တော်တို့ကမိမိကိုယ်ယုံကြည်မှုမိမိရဲ့နိုင်ငံရေးတိုက်ခါကိုယုံကြည်မှုပြည်သူတွေရဲ့ဒီမိုကရေစီဒီလူပောင်အဖွဲ့ကိုရောက်အောင်သွားမယ်ဆိုတဲ့စိတ်ဓာတ်တွေပေါ်ယုံကြည်မှုနဲ့ကျွန်တော်တို့မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံအဖြစ်ကိုရောက်ကိုရောက်ရမယ်ဆိုတဲ့ကျွန်တော်ယုံကြည်မှုတွေပေါ့ဗျာအဲ့လိုယုံကြည်မှုတွေကိုဆက်ကင်ထားမယ်ဆိုလို့ရှိရင်စိတ်ပြည့်အားငယ်တာတွေကိုကြော်လွှားပြီးတော့ကျွန်တော်တို့စိန်ခေါ်မှုမှန်သမျှကိုလည်းကျွန်တော်ဆက်လက်ပြီးတော့ရင်ဆိုင်နိုင်တဲ့နိုင်ငံရေးအာသီတီအင်သီတီပေါ်လာလိမ့်မယ်လို့ကျွန်တော်ကြည့်ထားပါတ
ယ်။ဥက္ကမောင်ဆွေကအခုပါတီမှာဘိုးအလုံးမှုဆောင်ကော်မတီဝင်အဖြစ်ပြန်လည်ပြီးတာဝန်ယူနေပါလားခင်ဗျာ
။ဟုတ်ပါတယ်ခင်ဗျာ။ကျွန်တော်ထွက်လာပြီးနောက်ကျွန်တော်တလားလောက်ခွင့်ယူထားပြီးနောက်ပိုင်းမှာတော့ပြန်ပြီးတော့ကျွန်တော် ဟုတ်ကဲ့အဲ့မှာဘက်တာဝန်ဆိုတာခွဲဝေတတ်မှတ်မှုရှိရလားဥက္ကမဆွေတာဝန်ထမ်းဆောင်ရဲ့အပိုင်းကိုနည်းနည်းပြောနိုင်တဲ့ပြန်လောက်ပြောပြပါလားခင်ဗျအခုကတော့ဟိုတုန်းကလိုတော့ဗျာဟိုကြည်ကြည်ပြန့်ပြန့်လုပ်ရင်လည်းအနေထားမရောက်သေးတဲ့အခါမှာတာဝန်တွေဟိုမှာပြန်ကြားရေးဌာနအုပ်ချုပ်ရေးဌာနဆိုပြီးတော့ဒီလိုကြည်ကြည်ပြန့်ပြန့်ကံလုပ်နိုင်သေးပါဘူးလုပ်နိုင်သေးတာလေစုပေါင ဲ့ပိုင်းပဲရှိပါတယ်အခု COE တွေကိုတဖြည်းဖြည်းနဲ့ကျွန်တော်တို့အောက်ခြေ grassroot level နဲ့ကျွန်တော်တို့ဟိုအလက်အဆင့်အလယ် level အဆင့် level နောက်ပြီး take အဆင့်အထိပါကျွန်တော်ချိတ်ဆက်မိအောင်ကျွန်တော်တို့ကြိုးပမ်းနေတဲ့ကာလပဲဖြစ်ပါတယ
်ဟုတ်ကဲ့ဦးခင်မောင်ဆွေထောင်ထဲရောက်မှသွားခင်တုန်းကတော့အဲ့ဒါနဝတ္တပေါ့ဗျာနိုင်ငံတော်ညီမပြပြမှုတိဆောက်ရေးအခုတော့နာအဖ
ဟုတ်ပါတယ
်နာမည်ပြောင်းတဲ့အပြင်သူတို့ရဲ့လူငန်းကိုင်ငန်းတွေအတိုက်ခံနိုင်ငံရေးလောကအပေါ်သဘောထားတွေကိုင်တွဲပုံတွေဘယ်လိုမြင်ပါလဲခင်ဗျာဘယ်လိုများပြောင်းလဲလာထင်ပါလဲခင
်ဗျာရေဘူးကပုံစံကတော့တိတ်ပြီးတော့ထူးထူးခြားပြောင်းလဲတယ်လို့ကျွန်တော်တို့မတွေ့ရပါဘူးသူကနိုင်ငံရေးဖြစ်စဉ်တစ်ခုကိုအပြောင်းလဲသွားလုပ်ချင်တယ်နိုင်ငံရေးခြေလှမ်းရှိသလားတိုးချင်တယ်ဆိုလို့ရှိရင်အဲ့ဒီတိုးမဲ့နိုင်ငံရေးလုပ်ရကိုကာကွယ်တဲ့အနေနဲ့ရှိရနေပြီးတော့ဥရီပုံမှန်တွေထုတ်ထားပြီးတော့ကအဲ့ဒီဥရီပုံမှန်ကိုကြော်နှင်းမယ်ဖြတ်ကျော်မယ်ဒါဝလာပြီးတော့လာကျွန်တော်တို့ထိပါမယ်ဆိုလို့ရှိရင်အဲအရေးယူမယ်ဆိုတော့ဒီလိုဥရီနဲ့ကန့်တတ်ပြီးတော့လုပ်တဲ့လုပ်ရကယနေ့ထိဆက်လက်ပြီးတော့လှုပ်ဆောင်နေစေဖြစ်ပါတယ်ဖြစ်တော့ကဥရီတွေချထားတဲ့အစီအူကျော်လို့ရှိရင်ကျော်တဲ့လူကအေးကျွန်တော်တို့ဖန်စီခံရမယ်ဥရီရပြပြခံရမယ်ဆိုတော့ပေါင်နေရပဲသူတို့အလုပ်လုပ်နေတာကိုတွေ့ရပါတယ်တွေ့တော့နိုင်ငံရေးကိုကျွန်တော်တို့ဆက်လန်းချောက်တဲ့အခါမှာဒီလိုပုံစံမျိုးနဲ့မရပါဘူးမြန်မာနိုင်ငံမှာမြန်မာအမျိုးသားအချင်းချင်းပြန်လည်တည်မြတ်ဖို့ရည်ရွယ်တယ်ဆိုလို့ရှိရင်ကျွန်တော်တို့အချင်းချင်းဟာပြည်စုံစကားပြောဖို့လိုပါတယ်ကျွန်တော်အချင်းချင်းဟာဆက်ပြီးတော့ကရှေ့ကိုနိုင်ငံတော်တစ်တခုကိုပြီးဆောက်ရမယ်လူတွေဖြစ်တယ်ဆိုတာကိုလက်ခံမယ်ဆိုလို့ရှိရင်စကားပြောပြီးတော့ကနှစ်ဖက်ညီတိုင်းဆောင်ရွက်နိုင်တဲ့အခွင့်အလမ်းတွေကိုဖွင့်ပေးခြင်းမှသာလျှင်ဒီနိုင်ငံတော်ကြီးတစ်ခုကိုအမျိုးသားပြန်လေတင့်မြတ်ကြီးအမျိုးသားညီကြီးရှိကိုဥတည်ပြီးတော့ကလှုပ်ဆောင်နေတယ်လို့ပြောရမှာဖြစ်ပါတယ်။ဒါမှမဟုတ်ရင်ကိုလုံးကဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဥက္ကမောင်ဆွေပြောသလိုနှစ်ဖက်စကားပြောနိုင်မဲ့အလားအလာကတော့ဘယ်လိုနေပါလဲ။ဥက္ကမောင်ဆွေတို့ထိမ့်သိမ့်မခံရခင်အဖက်မခံရခင်တော့ရွေးကောက်ပွဲနိုင်ပြီးစဒါနိုင်ငံရေးအချင်းကြီးမှဆိုရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကအတော်လေးအလေးသာနေပြီးတော့တွေ့ဆုံစကားပြောမဲ့အခြေအနေဟာအဲ့ဒီတော့ပိုကောင်းခဲ့ပါသလားအခုခါမှများနိုင်ငံတကာဖိအားပိုများလာတယ်ဆိုပြီးပိုကောင်းလာတယ်လို့ထင်ပါသလားဘယ်လိုမြင်ပါလဲတွေ့ဆုံဆွေးနွေးအလားအလာကို
ချင်းနဲ့အလားအလာကတော့အခုအနေထားကတော့ခိုးတွန်းကတဲ့ဆိုင်တော့ကဒီမြန်မာနိုင်ငံဟာလမ်းဆုံလမ်းကွာကိုရောက်နေပြီဆိုတဲ့အတွက်ကြောင့်မလို့သူတို့ကလည်းမလွဲမသွေစဉ်းစားရတဲ့အနေထားကိုရောက်နေပြီလို့ကျွန်တော်ယုံကြည်ပါတယ်ဒီတွေ့ဆုံဆွေးနွေးရေးကိုပြစ်ပယ်ပြီးတော့တွားမယ်ဆိုလို့ရှိရင်ဒီဟာနိုင်ငံရေးအဖြစ်တစ်ခုကိုမရဘဲနဲ့ရွေးကောက်ပွဲတစ်ခုကိုဖျက်ဆီးသည်ဖြစ်စေနောက်တစ်ခုထပ်ဖျက်ဆီးသည်ဖြစ်စေဒီကိစ္စုံဆင်းနေပြီးတော့အဖြစ်မရှာဘဲနဲ့ဒီလက်ရှိအခြေခံဥပဒေနဲ့ပဲအတင်းကျွန်တော်တို့2010ရွေးကောက်ပွဲတွေကိုဇွတ်အတင်းဆက်ကိုသွားမယ်ဆိုရင်နိုင်ငံရေးပြဿနာတွေကိုဖြေရှင်းအောင်မရောက်ဘဲနဲ့ပို့ပြီးတော့ရှုပ်ထွေးပြီးတော့ကနောက်ခါမှာအလားအလာအတစ်တစ်ခုကိုမရောက်ဘဲနဲ့မကောင်းတဲ့အနေအထားတွေကိုကျွန်တော်ဆက်လက်ပြီးတော့ကရင်ဆိုင်နေကြအောင်မယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ဒါပေမဲ့အဲ့လိုအလားအလာကတော့ဟုတ်ဒီဆွေးနွေးပြီးတော့အဖြေရှာသိနေဆိုတာဟုတ်ပြီမဲ့တစ်ဖက်ကကြည့်ရင်ဒါဥစိုးသူတွေဘက်ကကြည့်မယ်ဆိုရင်ဟိုတုန်းကအာနာရှင်စနစ်ဟာဟိုတုန်းကတည်းကဆိုင်အခုပိုးပြီးပြည်ပြင်လာတယ်လူတူးတယောက်တည်းအာနာရှင်ဆန်လာတဲ့သဘောမျိုးဖြစ်နေတယ်ဒါခါရဘဝရှင်မင်းတရားကြီးသဘောမျိုးနဲ့အုပ်ချုပ်နေတယ်ဆိုပြီးတော့ဝေဖန်ချက်တွေတောင်ရှိကြပါတယ်ဒီအခြေအနေမျိုးမှာဖြစ်နိုင်မှာမလားခင်ဗျာတဆုံဆွေးနွေး
နိုင်ငံရေးဆိုတာတော့ဗျာကျူတင်ပြီးတော့တွေ့လို့ရတဲ့ကိစ္စမျိုးမဟုတ်ပါဘူးအချင်းကြီးကခုတမျိုးတွေ့ကြတဲ့မျိုးပြောင်းလဲသွားနိုင်တာဖြစ်ပါတယ်ဒီပုံကူတယောက်တည်းပေါ်မှာဥတည်ထားတဲ့နိုင်ငံရေးရှိနေများကလပ်ပါလုံးတော့အာနာရှင်အာနာနဲ့အုပ်ချုပ်တဲ့ဇယက်လက္ခဏာတွေရှိနေမှာပါပဲပုံကူတယောက်ကိုဥတည်တဲ့အုပ်ချုပ်မှုမျိုးကိုဖျက်လိုက်နိုင်မယ်ဆိုရင်တော့ကနိုင်ငံရေးအချင်းကြီးသိတယ်ဟာပေါ်လာမှာပဲဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကမြန်မာပြည်သူတွေရဲ့အခြေအနေပြောလို့ပါတယ်နိုင်ငံရေးအချင်းတက်ကြွမှုပဲလို့မြင်ပါတယ်ခင်ဗျာဥက္ကမောင်ဆွေတို့လွန်ခဲ့သော16နှစ်19နှစ်ကာလနဲ့အခုအခါမှာပြည်သူတွေရဲ့နိုင်ငံရေးပေါ်စိတ်ဝင်စားမှုတုံ့ပြန်မှုပြည်သူပြည်ဝတာနိုင်ငံရေးမျိုးဆက်သစ်တွေပေါ်ထွန်းလာမှုဒီဟာတွေကိုဥက္ကမောင်ဆွေဘယ်လိုသုံးသပ်လို့ပါလဲခင်ဗျာ
ပြည်သူတွေကတော့ဗျာရေဘူးအပြင်ပြောရင်တော့နိုင်ငံရေးခြေကုန်လက်ပန်းကျနေတယ်လို့အမှန်ပဲဗျာတချို့အမြင်တွေမှာဒီပြည်စုံဆွေးနွေးရေးကိုမဖြစ်နိုင်ဘူးမဖြစ်သင့်ဘူးဖြစ်စရာအကြောင်းမရှိတော့ဘူးပြည်စုံဆွေးနွေးအဖြစ်ရှာတဲ့ခေတ်ကကုန်သွားပြီဆိုပြီးတော့ကတချို့အတိုင်းဝန်တွေမှာအဲ့လိုယူဆတွေပေါ်ပြီးတော့ချို့ကလည်းပေါ်ပေါ်ထင်းထင်းပြောထုတ်ဖို့ပြောဆိုနေတာရှိပါတယ်ဒါတို့ကယနေ
Macam ada yang la, nengah dengar. Uwin ting, ukin mangsunen, dokter zanying sura. Muda demokrasi projek bahawa lomu sang komiti winwe pianlo labi. Turu parti mah pianle wnyau tawon yumeh sura. Nama demokrasi ini azrui cha, mualin jadi minta lagi la, cintu jaga ya barai. Agu ukin mangsunen, jaja jadi gu natang biro. Hari mualin jadi kau teh pola naimeh la la gu thoras mian kurang we sungda jawali, onglo jaja yin. Good work, Zizimo. Dimari, Nikunchula, Biazik. Yeah, Zizimo.